2018ခုနှစ်အတွက်ကမ္ဘာတဝန်းလက်နက်ကန်ပရိပကအတွင်းကလေးစစ်သားအုံပြုမှုဆိုင်ရာအစီရင်ခံစာအရကလေးငယ်ပေါင်း 1,000 ကျော်သေဆုံးဒါမှမဟုတ်ထိခိုက်မှုရှိနေတယ်ဆိုတဲ့သိရတဲ့အတွက်အထူးတုန်လှုပ်မိကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာတော့တပ်မတော်ကရောတိုင်းရင်းသားလက်နက်ကန်အဖွဲ့တွေကပါကလေးစစ်သားစုဆောင်းမှုတွေရှိနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ရှိနေသမျှကလေးစစ်သားအုံပြုမှုဆက်ရှိနေမှာဖြစ်တဲ့အတွက်လက်နက်ကန်ပရိပကတွေအမြန်ချုပ်ငြိမ်းအောင်လုပ်ဖို့လိုအပ်တယ်လို့အာရှလူခွင့်ရေးအဖွဲ့ကပြောပါတယ်အပြည့်အစုံကိုဒေါက်ခင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
2018 January လကနေ December လအတွင်းပဋိပက္ခအတွင်းကလေးစစ်သားအုံပြုမှုအတွက်ကုလသမဂ္ဂကကောက်ယူခဲ့တဲ့စစ်တမ်းကနေအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပြီးဒီအစီရင်ခံစာဟာအတွင်းမှုချုပ်ကိုအထူးတုံ့လှုပ်စေခဲ့တယ်လို့အတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရ Fahrenheit ကဇူလိုင်လ30အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General is particularly appalled at the number of children killed or maimed in the 20 country situations on the children in armed conflict.
ဒီအစီရင်ခံစာနဲ့ပတ်သက်ပြီးအတွင်းရေးမှူးချုပ်ကိုအထူးတုံ့လှုပ်သွားစေတာကတော့မနစ်ကနိုင်ငံပေါင်း20မှာလက်နက်ကန်ပရိပက္ခအတွင်းကလေးစစ်သားအသုံးပြုမှုကြောင့်ကလေးသူငယ်တေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရမှုအရေအတွက်ကယောက်ျားလေးနဲ့မိန်းကလေးစုစုပေါင်း 12,000 ကျော်အထိဖြစ်သွားပြီးဒါဟာမကြုံစဘူးတိတ်ကိုများနေတာကြောင့်ပ
ါ။ဒါကြောင့်တိုက်ပွဲတွေဖြစ်ပွားနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးအနေနဲ့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ကြဖို့နဲ့ကလေးတငယ်တွေကိုကာကွယ်ဖို့တာဝန်ရှိရဆိုတာမမေ့ချဖို့လဲတိုက်တွန်းလိုက်ပါတယ်။ကဘာတဝှမ်းလက်နက်ကိုင်တိုက်ပွဲတွေအတွင်းကလေးစစ်သားအသုံးပြုတဲ့ဆိုးဝါးတဲ့နိုင်ငံတွေထဲမှာဆိုမာလီယာ၊ယီမန်၊ဆီးရီးယား၊အာဖဂန်နစ္စတန်နဲ့တောင်ဆူဒန်နိုင်ငံတို့ပါပါဝင်ပြီးမြန်မာနိုင်ငံမှာလည်းကလေးစစ်သားအသုံးပြုမှုတွေရှိနေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ကလေးစစ်သားအသုံးပြုနေတဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပဋိပက္ခတွင်ကလေးစစ်သားအသုံးပြုမှုဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ဘာကပြောပါတယ
် Last year there was also a record amount of peace agreements, peace dialogues and peace processes were ongoing at any one given time from Yemen to Myanmar to Kar to South Sudan
ပြည်ကရင်နှစ်ကညီညာရေးသဘောတူညီမှုတွေညီညာရေးဆွေးနွေးပွဲတွေကိုစံချိန်ကြိုးကျင်းပခဲ့ကြပါတယ်ဟီမန်မြန်မာကတောင်ဆူဒန်စသဖြင့်တို့မှပြုလုပ်ခဲ့ကြတာပါကလေးတွေကိုအကာအကွယ်ပေးဖို့ကျမတို့ဆောင်ရွက်နေကြသူတွေအနေနဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးကြဖို့ကျမတို့အနေနဲ့ Joint Action Plan ပူးတွဲရေးယူတဲ့အစီအစဉ်သဘောတူလက်မှတ်ရေးထိုးဖို့နားချနိုင်ခြင်းအဖြစ်အပြန်အလှန်ယုံကြည်မှုတိုးလာပြီးကလေးတွေအပြန်လွတ်မြောက်လာစေဖို့ကိုလည်းအထောက်အကူပြုပါတယ်ဒါကြောင့် Joint Action Plan လုပ်ချင်အဖြစ်ကလေးစစ်သားတွေပြန်လွတ်လာကြတာတွေ့ရပါတယ
်။အခုထုတ်ပြန်လိုက်တဲ့ကလေးတငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုပ်မိုင်းတွေစစ်ပွဲအကျဉ်းချံပောက်ကွဲစေတဲ့ပစ္စည်းတွေနဲ့လက်လုပ်ဖောက်ခွဲပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာနေတဲ့ပုံမှာအထူးစိုးရိမ်ကြောင်းဖော်ပြထားပါတယ်။ဒါအပြင်ဘယ်အလုံးကကျူးလွန်တဲ့ဆိုးရတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှုံချကြောင်းလည်းဖော်ပြပါတယ်။ဆိုးရတဲ့ချိုးဖောက်မှုတွေဖြစ်ပေါ်ပြထားတဲ့ထဲမှာ2018ခုနှစ်အတွင်းတပ်မတော်ကကလေး900ကိုစစ်သားဖြစ်နေစုဆောင်းခဲ့ပြီး64ယောက်ကိုစစ်သားတွေဖြစ်အသုံးပြုနေကြောင်းနဲ့အရင်တုန်းကကလေးစစ်သား26ယောက်စုဆောင်းခဲ့တာကို2018မှာအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကကလေးစစ်သားစုဆောင်းတဲ့ဖြစ်ရ12ခုရှိခဲ့ပြီးယောက်ျားလေး14ယောက်မိန်းကလေး3ယောက်စုစုပေါင်း18ယောက်ကိုကလေးစစ်သားအဖြစ်အသုံးပြုနေတာတွေ့ရတယ်လို့ဖော်ပြပါတယ်။ကလေးစစ်သားစုဆောင်းတဲ့ဖြစ်ရတွေက6ခုကိုကချင်လွတ်မြောက်ရေးတပ်မတော် KNY ကလုတ်ခဲ့တာဖြစ်ကြောင်းနဲ့တန်အန်းအမျိုးသားလွတ်မြောက်ရေးတပ် TNLA ကတစ်ခု၊ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA ကတစ်ခုလုတ်ခဲ့တာလို့ဖော်ပြထားပါတယ်။ဒါအပြင်ညီညွတ်သောဝပြည်တပ်မတော် UWSA ပါဝင်ပတ်သက်တဲ့ကလေးစစ်သားစုဆောင်းမှုဖြစ်ရနှစ်ခုရှိတာကိုလည်းမှတ်တမ်းတင်ထားတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Virginia Gamber ဟာမနစ်က2018မေလထဲမှာမြန်မာနိုင်ငံကိုနှစ်ရက်ကြာသွားရောက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောတပ်မတော်ကဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။အစိုးရအနေနဲ့မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုမရှိအောင်ကာကွယ်ဖို့နဲ့အဆုံးသတ်စေဖို့ကုလသမဂ္ဂနဲ့2012မှာလက်မှတ်ရေးထိုးခဲ့တဲ့ပူးတွဲလုပ်ငန်းအစီအစဉ်ကိုအကောင်အထည်ဖော်ဖို့အပြင်ကလေးတငယ်အခွင့်အရေးလေးဆိုင်ရာဥပဒေပြဋ္ဌာန်းရေးကိုဦးစားပေးလှုပ်ဆောင်ဖို့လေသူ့ရဲ့ခီးစဉ်တွင်တိုက်တွန်းခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ပြီးရှိနေသမျှကလေးစစ်သားအုံပြုမှုဆက်ရှိနေမှာဖြစ်တဲ့အတွက်လ တနကိုင်းပဋိပက္ခအမြန်ချုပ်ငင်းအောင်လုပ်ဖို့လိုအပ်တယ်လို့အာရှလူခွင့်ရဲ့ဖွဲ့ကရှေ့နေဦးမြင့်လွန်ဦးကပြောပါတယ
်ကလေးစစ်သားတွေမစုဆောင်နိုင်အောင်ပြည်တွင်းစစ်အမြန်ရက်ဆဲဖို့လိုတာပေါ့နော်ပြည်တွင်းစစ်မငြိမ်းချမ်းသေးလို့ဒါကလေးစစ်သားတွေပေါ်ပေါက်နေရတာဖြစ်တယ်ပြည်တွင်းစစ်တွေဖြစ်တဲ့အခါမှာတိုင်းသားနေမြေတွေမှာတိုင်းသားတွေဘက်ကလည်းမိဘတွေဆုံးမသွားတာတွေရှိတယ်နောက်ပိုင်းကျတော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့နှိစတဲ့အခါကျတော့ကလေးတွေကိုယ်တိုင်ကိုကလက်နက်တွေနဲ့ယင်ပါပြီးတော့စစ်သားတွေအဖြစ်တိုင်းနာအဖွဲ့အစည်းတွေမှာတော့သူဆောင်ယူတာတွေကျွန်တော်တွေ့ရတယ်။တမတော်မှာကျတော့လေထုံနီးတူသွားပဲတိုက်ပွဲတွေဖြစ်ပေါ်တဲ့အခါမှာကြံရစ်ခဲ့တဲ့ကလေးတွေကိုတောက်လျှောက်ထိသိမ်းရနေပြီးတော့ရဲညွန့်တို့ဒီစားတို့အဲ့ဒီလိုမျိုးလူငယ်တွေအတွက်ပင်နန်းနေပေးရင်နေပြီးတော့ခုချိန်ဒီတမတော်ထဲမှာလည်းရှိမိတ
ယ်မြန်မာနိုင်ငံမှာတမတော်နဲ့လက်နက်ကင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွေမှာတော့တိုင်းရင်းသားလက်နက်ကင်အချင်းချင်းကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာတွေ့ရကြောင်းအစိုးရခန်းစားမှဖော်ပြထားတာပါ